ကျောင်းကကိုရဲ့ဦးစီးချုပ်ဘိုးချုပ်မှုကြီးမြောင်းလိုက်အနေနဲ့တရုတ်ဆွေးရဖိတ်ကြားချက်အရဒနင်္ဂနွေကတရုတ်နိုင်ငံကိုရောက်ရှိနေပါတယ်။တရုတ်နိုင်ငံကိုနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်ဆန်းစုကြည်မတွားရောက်မီတရင်းနှစ်ပတ်လိုမှအခုလိုတွားတာဖြစ်ပါတယ်။တော်ဆန်းစုကြည်ကမဲ့
ဒီဥရှိချွန်ချင်သူရွှန်းဆန်းကိုမြင်းမြန်းတင်ပြထားပါတယ်ရှင်။ဟုတ်ကဲ့ပါ။ဘုရားမှုကြီးမေအောင်လိုင်းအနေနဲ့ဖိတ်ကြားခဲ့တဲ့တရုတ်နိုင်ငံဘူစစ်ကောင်မရှင်အဖွဲ့ဝင်နဲ့စီဦးစီးချုပ်ဘုရားကြီးလီစုကြည်လျောင်းနဲ့တနင်္လာနေ့ကတွေ့ခဲ့ပြီးနောက်တစ်နေ့အင်္ဂါနေ့မှာလည်းတရုတ်ကွန်မြူနတီပါတီနိုင်ငံတကာရေးရဌာနအကြီးအကဲဆုံထောင်းနေပါတွေ့ဆုံဆွေးနွေးခဲ့ပါတယ
ဖွဲ့ကတရုတ်ဌာနညွှန်ကြားရေးမှူးရွန်စံကအခုလိုဆိုပါတယ
် I think there are a couple of things that the Chinese would like to pursue and would like to have the consensus or the
တရုတ်နိုင်ငံမြန်မာအစိုးရဘက်ကရောတမတော်ဘက်ကပါနှစ်ဖက်လုံးကသဘောတူထောက်ခံပေးစီစဉ်တဲ့ကိစ္စရပ်တွေနှစ်ခုသုံးခုလောက်ရှိထားတယ်လို့ထင်ပါတယ်ပထမဆုံးတစ်ခုကတော့တရုတ်မြန်မာစီးပွားရေးစင်ကြံလမ်းကိုပါဖြတ်သွားရမယ်BRI ခေါ်တရုတ်ရဲ့ခေတ်သစ်ပိုးလမ်းမစီမံကိန်းအတွက်ပေါ့နော်ဒီအတွက်လည်းသဘောတူထားပြီးသားစီမံချက်တွေတစုံတရာရှိထားပြီးသည့်ဖြစ်ပေမဲ့အခုထပ်ပြီးပိုတင်ချအောင်လုပ်တဲ့သဘောမျိုးပေါ့နော
်ဒီစတင်ဆန်ဘူဝရကြီးဟာသူတည်နာတုံ့တမှုအဖွဲ့မှာအရှိရာရှာဌာနပူးတွဲညွှန်ကြားမှုလည်းဖြစ်တဲ့ရန်ဆန်ကအခုလိုမြန်မာအရေးမှာအရက်သားအစိုးရပြင်တက်မတော်ဘက်ကပါသဘောတူညီမှုရဖို့ကအရေးကြီးတယ်ဘာလို့လဲဆိုတော့တက်ဘက်ကမထောက်ခံရင်တော့မှမကန့်ကွက်ဖို့လိုလို့ဖြစ်တယ်အလားတူငင်းငင်းကိစ္စတွေနဲ့တက်ပါဖို့ကအရေးပါလွန်တယ်လို့ဆိုပြီးအခုလိုဆက်ပြောပြပါတယ
် Actually next week the UWSA United War State Army will be
တကယ်တော့ဝါကီသွေးစင်းညီမျိုးရေးလက်နက်ကိုက်တပ် UWSA အနေနဲ့ရှေ့အတက်ထဲမှာငင်းငင်းရေးနှစ်30တောင်ပြည်လာတဲ့အခမ်းအနားကြီးကိုအကြီးကျယ်လုပ်ပြီးစည်ရေးပြပွဲတွေပါထဲဖို့ရှိနေတယ်လေဒါကြောင့်ဒီငင်းငင်းရေးလုပ်ငန်းရှင်ရှေ့ဆက်တိုးနိုင်ဖို့တရုတ်ရဲ့အလေးထားမှုနဲ့အပြုသဘောပါဝင်မှုကစည်ရနာမှန်ပြီးအကျိုးလည်းဖြစ်စေပါတယ
်ရန်စံကစတီတရုတ်နိုင်ငံအတွက်မြန်မာနိုင်ငံဆက်လူကြုံကြီးကအဓိကအကြဆုံးဖြစ်တာမို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်စီအူစီချုပ်ဆွေးနွေးပွဲမှာဒီကိစ္စကိုအလေးနဲ့ဆွေးနွေးခဲ့မှာသိကြတယ်လို့ဆိုပါတယ်အခုလိုစီအူလူကြုံကြီးကိစ္စဆွေးနွေးခဲ့တာအပြင်နိုင်ငံကြီးဆိုင်ရာဆင့်မြင့်ဆွေးနွေးပွဲမှာလည်းပူချင်ပြန့်တဲ့နှစ်နိုင်ငံပူးပေါင်းဆောင်ရည်တွေဆွေးနွေးနိုင်တယ်လို့ရန်စံကအခုလိုထောက်ပြပါတယ
် He apparently has had meetings with the chief of
သူအနေနဲ့တရုတ်ကွန်မြူနတီပါတီဗဟိုကော်မတီရဲ့နိုင်ငံတကာဆက်ဆံရေးအကြီးအကဲစုံထောင်းနဲ့လည်းတွေ့ခဲ့ပါသေးတယ်စုံထောင်းကတရုတ်နိုင်ငံရဲ့နိုင်ငံသားရေးမူဝါဒနဲ့မြန်မာနိုင်ငံနဲ့တန်တမန်ဆက်ဆံရေးကိစ္စတွေမှာအဓိကလှုပ်ဆောင်နေသူပါ
ဒါပေမဲ့အခုတွေ့ခဲ့တဲ့တရုတ်ရာရှိနှူးလုံးကဒီမှာဩဇာအကြီးဆုံးဖြစ်တဲ့ Communist Party Politburo ဖော်ဝင်နေမဟုတ်ဘူး။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နေနဲ့နောက်ထပ်ဘယ်သူတွေနဲ့တွေ့မှာမသိရသေးပေမဲ့ဒေါက်ဆန်းစုကြည်လာရင်တော့ဒီ Politburo ဆင်းရဲရရှိလဲဖြစ်နိုင်ငံကောင်းဆောင်လဲဖြစ်တဲ့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဖို့သိကြတယ်လို့ယွန်ဆန်ကဆက်ပြောပါဗျ။အဲဒီတော့အခုခီးစင်မှာမြန်မာနိုင်ငံမှာပိုပြင်းထန်လာနေတဲ့ရခိုင်ပဋိပက္ခအပေါ်အလေးနဲ့ဆွေးနွေးတိုင်းပါလားလို့မိရမှာယွန်ဆန်က
ဖော်ဒ်ချိုင်းနီးစ်အာကွန်ဆာန်အဘောက်ဒ်အင်တန်စီဖီကေးရှင်းအော့ဖ
်ဒ်ပြည်နိုင်ငံတွေနဲ့မြန်မာနိုင်ငံတွေစည်ရေးပဋိပက္ခတွေပိုပြီးပြင်းမာလာတာကိုစိုးရိမ်ပါတယ်ဒါပေမဲ့ရခိုင်မှာစဖြစ်နေတာကပြည်နယ်ချက်အပေါ်မှာတိုက်ရိုက်ချင်းချောင်းမှုမရှိသေးတာမျိုးဆိုတော့ဒီအင်းအင်းရခိုင်လက်နက်ကိုင်တက်အပေါ်ထားတဲ့သဘောကကချင်နဲ့ဝတ်တက်တို့လောက်အဓိကဦးစားပေးစဉ်းစားတဲ့သဘောမရှိပါဘူ
း။နောက်ရခိုင်ကရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေပြန်လာရေးတရုတ်ဘက်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားမှာဂျာဝင်ဆောင်ရွက်ပေးဖို့ကြိုးပမ်းနေတဲ့ပေါ်ရန်ဆန်ကဒါကအရင်2019နှောင်းပိုင်းကတည်းကစလုပ်လာတာဖြစ်ပြီးအခုလည်းစောင့်ကြည့်အောင်မှဖြစ်တယ်လို့ဆိုပါတယ်။အဲဒီတော့အခု BI တရုတ်ခေတ်တိပိုလမ်းမကြီးစီမံကိန်းဆွေးနွေးပွဲကြီးမှာဒေါ်ဆန်းစုကြည်နဲ့တရုတ်ကောင်ဆောင်တွေအကြားကြီးမားတဲ့သဘောတူညီချက်တွေလက်မှတ်ထိုးဖို့ရှိနိုင်ပါလားလို့မေးရမှာယွန်ဆန်ကမထင်ဘူးလို့ဆိုပါတယ
် A lot of the projects like the early harvest project for the China Myanmar economic
ဒီတရုတ်မြန်မာစင်ကြံလက်နဲ့ပတ်သက်တဲ့စီမံကိန်းတွေကအရင်ပြောခဲ့သလိုပဲအခုဒုတိယအကြိမ် BRI တရုတ်ခေတ်စ်ပိုလန်မှစီမံကိန်း Foreign ဆွေးနွေးပွဲကြီးမတိုင်ခင်ကတည်းကသဘောတူထားပြီးသားပါနောက်အခုဒီ Foreign ကလည်းနိုင်ငံဆွေးနွေးတာမျိုးမဟုတ်ပဲနိုင်ငံများစွာပါတဲ့ဆွေးနွေးပွဲမျိုးလေတရုတ်က ဒီပိုးလမ်းမစီမံကိန်းတစ်လျှောက်ပါတဲ့နိုင်ငံတွေအားလုံးကိုဖိတ်ထားတာပါ။အဲ့ဒီတော့ဒီနိုင်ငံကြားကြီးမားတဲ့လုပ်ငန်းတွေထွက်ပေါ်လာမယ်လို့မထင်ပါဘူး
။ပထမအကြိမ် GBI တရုတ်ခေတ်ပိုးလမ်းမစီမံကိန်းဖိုရမ်ဆွေးနွေးပွဲကြီးကို2019ခုနှစ်မှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျ။